ကျွန်တော်ဝင်းမင်းပါနှစ်ပတ်ကျော်အတွင်းလာတော့မယ်မြန်မာနိုင်ငံရွေးကောက်ပွဲမှာနိုင်ငံတကာဘက်ကလေးလာစောင့်ကြည့်ပေးနေတဲ့အဖွဲ့ကြီးတခုကကိုဗစ်ကာလရွေးကောက်ပွဲဖြစ်တာမို့အသွားအလာကန့်သတ်ချက်တွေကြောင့်အထူးအခက်အခဲဖြစ်စေတယ်လို့ဆိုလိုက်ပါတယ်။အရင်2015ရွေးကောက်ပွဲတုန်းကလည်းစောင့်ကြည့်ခဲ့တဲ့ဒီကာတာစင်တာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကအခုရွေးကောက်ပွဲကော်မရှင်ရဲ့ကြိုတင်ဆွေးနွေးမှုနဲ့ထင်သာမြင်သာရှိအောင်ရှင်းပြမှုကလည်းအားနည်းခဲ့တယ်လို့ထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံကိုဒီနေ့မတ်လတွေကရောက်နေတဲ့ဒီကာတာစင်တာရဲ့ IEOM လို့တကောက်ခေါ်တဲ့နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ဒါရိုက်တာရှောင်းတန်းကိုမေးထားပါတယ်။2013ခုနှစ်ထက်ကမြန်မာနိုင်ငံကိုစရောက်ရှိခဲ့တဲ့ဒီကာတာစင်တာအဖွဲ့ကမြန်မာနိုင်ငံဆိုင်ရာလက်ရှိကိုယ်စားလှယ်ဌာနကအရင်စရောက်တုန်းကကိုဗစ်အဖြစ်နဲ့တာမို့လုံးဝမထင်ထားခဲ့တဲ့အခုကိုဗစ်ရောဂါဆိုင်ရာသွားလာလို့ရှားခွင့်ကပ်သက်ချက်တွေကြောင့်အများကြီးကြောင်းသွားပြီးဒီကပ်သက်ချက်တွေကြောင့်ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အရာရှိတွေနဲ့သတင်းမီဒီယာတွေလေးလာစောင့်ကြည့်အဖွဲ့တွေအတွက်ပါအခက်အခဲအများကြီးဖြစ်သွားစေတယ်။ဒါပေမဲ့အရေးကြီးဆုံးထိခိုက်တာကတော့ပါတီတွေအတွက်ဒန်းသူ권နဲ့ပြည်သူတွေအတွက်မဲပေး권ပေါ်စိုးရင်ရတာပါလို့အခုလိုစာရှင်းပြပါတယ
်။ I think at the heart of it is to
what ဒီအချက်ကြောင့်အရေးကြီးတာတစ်ခုကရွေးကောက်ပွဲမှာဒန်းသူလှုပ်ဆောင်နိုင်권ရာကြီးဘလောက်အတိုင်းအတာဒီထိခိုက်သွားတယ်လဲဆိုတာပါ။တနည်းအားဖြင့်ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့သူတို့ပြောကျင်တဲ့သတင်းစကားတွေမဲဆန္ဒရှင်တွေစီရောက်ဖို့နဲ့နောက်ပြီးမဲဆန္ဒရှင်တွေအတွက်လည်းဒီသတင်းစကားအပေါ်သိရှိနိုင်권တွေအတွက်ဘလောက်ထိခိုက်သွားသလဲပေါ့ဗျာ။နောက်အရေးကြီးတာတစ်ခုကတော့အများပြည်သူတွေစိတ်ထဲမှာအမဲစိုးရိမ်မှုတွေရှိနေနိုင်တာပါ။ဒါကတော့ဒီကိုဗစ်ကာလမှာမဲထွက်ပေးခြင်းအားဖြင့်ကျန်းမာရေးဘက်မှာဘလောက်ထိသူတို့အတွက်အန္တရာယ်ရှိနိုင်သလဲပေါ့နော်
။မကြာခင်မှာလည်းရွေးကောက်ပွဲကော်မရှင်နဲ့ထပ်တွေ့မှုရှိတဲ့ရှောင်းတန်းကဆက်ပြီးအခုကိုဗစ်ကန့်သတ်ချက်ကြောင့်ပါတီတွေအားလုံးအရင်လိုလွတ်လွတ်လပ်သွားလာလို့ရှားခွင့်မရတာတူပေမဲ့အတိုင်းအတာအနည်းများတော့ကွာတယ်။အင်တာနက်တွင်တွင်ကျကျအသုံးပြုနိုင်မှုပေါ်လဲမူတည်တယ်။ဒီစိန်ခေါ်မှုအစ်စ်ကပါတီသစ်တွေအငယ်တွေအတွက်သူတို့ရဲ့မူဝါဒတွေလူသစ်တွေကိုအများသိနိုင်ဖို့ပိုခက်ခဲစေတယ်လို့အခုလိုဆက်ရှင်းပြပါတယ
် So obviously for those parties that are
ဒီရွေးကောက်ပွဲလုပ်ငန်းစဉ်မှာအခုမှအသစ်စဝင်လာတဲ့ပါတီသစ်တွေကိုယ်စားလှယ်သစ်တွေအနေနဲ့ပိုနှင့်နာနိုင်တာကတော့သူတို့ကိုပြည်သူတွေစားသိအောင်မေးဆွဲဖို့ဒီသမယိုကြမဲဆွဲပွဲတွေအတိုင်းပြည်သူတွေကိုစုစည်းပေးနိုင်မဲ့လူထုဆွေးနွေးပွဲတွေလိုမျိုးစုဝေးနိုင်ဖို့ကခက်ခဲသွားတော့တကူအသားကြပြီးသားပါတီတွေတည်ပြီးသားကိုယ်စားလှယ်တွေထက်ဒီပါတီသစ်လူသစ်တွေကပိုပြီးတော့လောကကံရခက်သွားတာပေါ့ဗျာ
တကယ်တော့ August လလည်းအထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကယာကနန်းအနေနဲ့သာရှိခဲ့တာမို့အခုလိုအများကြီးခက်ခက်ခဲခဲဖြစ်လာဖို့ပြည်သူအများလည်းမမျှော်မှန်းထားဘူးလို့ဆက်ပြောလာတဲ့ဂျန်ကပဲအခု Internet လူမှုမီဒီယာအားထားပြီးမဲဆွဲရမှာဒန်းသူရဖို့ခက်ပုံကိုအသေးစိတ်အခုလိုဆက်ရှင်းပြပါမယ်
You know, NLD, for example, has...
ဥပမာ NLD လို့အဖွဲ့မျိုးဆိုရင် Facebook ပေါ်မှာကောင်းကောင်းအသားကြပြီးသားပရိသတ်တွေထောက်ခံသူတွေကအများကြီးရှိနေတယ်လေ။အရင်တည်းကထောက်ခံတာတွေ2015တည်းကထောက်ခံမှုတွေရောဒါတွေနဲ့အတူအခုလူမှုကွန်ရက်မှာပါပုံမူပါဝင်ထောက်ခံလာသူတွေဖြစ်လာတာကြောင့်သူတို့တွေအားလုံးအတွက် NLD အကြောင်းကိုတော့ဒီလူမှုကွန်ရက်ကနေအများကြီးထပ်တိခွင့်ရသွားစေတာပေါ့ဗျာ။ဒါပေမဲ့တစ်ခါမှာပါတီတစ်ခုချင်းအနေနဲ့မြန်မာအစိုးရရဲ့ TV ရုပ်မြင်သံကြားနဲ့သတင်းမီဒီယာတွေကနေ15မိနစ်စီပေါ့ဗျာပြောခွင့်ရထားတဲ့အချိန်မှာဒီတန်းတူညီများမှုအတွက်လည်းတစ်ချက်ထဲစဉ်းစားစရာရှိနေပါလေ
ဒါပေမဲ့ဒီတစ်ခါရွေးကောက်ပွဲကော်မရှင်အနေနဲ့သက်ဆိုင်ရေးပါသူအထူးသဖြင့်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးကြတွေအရင်တစ်ခေါက်ထက်အားနည်းခဲ့တာကိုအများကထောက်ပြပြီးဖြစ်တယ်ကိုဗစ်ကာလမှာတွေ့ဆုံဖို့ခက်ခဲတာတစ်ကြောင်းဖြစ်ပြီးရွေးကောက်ပွဲဆိုင်ရာပါတီရှင်းဝတ်တွေကိုလက်မှတ်ထိုးထားတဲ့ပါတီ60ကျော်နဲ့တော့အင်တာနက်ကဆွေးနွေးတာမျိုးရှိနေတယ်လို့ဒန်ကဆက်ပြောပါတယ်။ဒါပေမဲ့အရေးကြီးတဲ့ထင်သာမြင်သာပိုရှိအောင်ဆောင်ရွက်ပေးမှုအားနည်းခဲ့တာကြောင့်လက်ရှိမဲဆန္ဒနယ်မြေတချို့ပယ်ဖျက်တဲ့ကိစ္စမှာတက်မတော်ကတော့သူတို့သဘောထားပေးတာနဲ့တချို့နေရာတွေကွဲလွဲတယ်လို့ထွက်ပြောတဲ့အထိဖြစ်ခဲ့တယ်လို့ဒန်ကဆိုပြီးအခုလိုဆက်ရှင်းပြပါတယ
်။ So it's very hard of course.for anyone
အခုဆိုရင်ရွေးကောက်ပွဲရွှေဆိုင်လိုက်တဲ့မဲဆန္ဒနယ်မြေတွေအတွက်တော့ ဘယ်လိုနောက်ခံအကြောင်းရင်းကြောင့်အခုလိုဆုံးဖြတ်လိုက်တာလဲဆိုတာမှန်းဆနိုင်ဖို့ကဘယ်သူအတွက်ပဲဖြစ်ဖြစ်ရန်ကိုခက်ပါလေ။ဘာကြောင့်လဲဆိုတော့ဒီဆုံးဖြတ်တဲ့လုပ်ငန်းစဉ်မှာဘယ်အချက်တွေပေါ်ထည့်သွင်းစဉ်းစားပြီးလုပ်မယ်ဆိုတာရှင်းရှင်းလင်းလင်းကြိုးမရှင်းပြထားလို့ပါ။အဲ့ဒီတော့ဒီပုံမှာဝေဖန်သုံးသပ်ချက်အမျိုးမျိုးထွက်လာစေတာပေါ့ဗျာ။တကယ်တော့အခုလိုရွှေဆိုင်မှုအတွက်ဘယ်လိုသတ်မှတ်ချက်တွေထားပြီးထည့်သွင်းစဉ်းစားမယ်လို့ကြိုတင်ပြီးထင်သာမြင်သာရှိအောင်လုပ်နိုင်ခဲ့မယ်ဆိုရင်တော့ဒီလိုပြဿနာမျိုးကိုငကူကလေးကရှောင်လွှဲနိုင်မှာသေးကြပါလေ
တကယ်တော့အခုလိုမဲဆန္ဒနယ်မြေတွေအထိဖြတ်သိမ်းရတာအပြင်ဒီတစ်ခေါက်ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်လောင်းအများစုကပါနောက်ကျမှပြန်ပယ်ဖြတ်ပြစ်ကအစားထိုးခွင့်ပါမပေးတာကလည်းဒီအတိုင်းဝိုင်းအတွက်အများကြီးညံ့တာစေတယ်လို့ကျန်းကဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ